ဧပြီလ၁ရက်နေ့မနေ့ကကျင်းပခဲ့တဲ့2020ကြားဖြတ်ရေးကောက်ပွဲဟာပွင့်လင်းမြင်သာမှုရှိပြီးမဲပေးတာမဲစင်းရေးတွက်တာမဲရလက်ထုတ်ပြန်တာမျိုးမှာပြည်ထောင်စုရေးကောက်ပွဲကော်မရှင်အပေါ်မှာအရင်ကထက်စာရင်လူထုရဲ့ယုံကြည်မှုပိုအားကောင်းလာတဲ့အနေအထားရှိတယ်လို့ကြားဖြတ်ရေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့ PACE People Alliance for Credible Election ကပြောဆိုလိုက်ပါတယ်လက်လက်နေတဲ့နေရာတွေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေဟာအေးအေးချမ်းချမ်းနဲ့ပြီးဆုံးခဲ့ပြီးမဲယုံတွေမှာအနောက်ရှက်သုံးတရားကြီးကြီးမားမားမရှိခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့လို့တနင်္ဂနွေလုံးအတိုင်းအတာနဲ့မဲဆန္ဒရှင်ပြည်သူစည်းရင်းတွေထုတ်ပြန်တာတွေနဲ့မဲပေးနီးစနစ်တွေနဲ့ပညာပေးမှုတွေကအားနည်းနေတာရှိသလိုမဲရလက်ထုတ်ပြန်တဲ့နေရာမှာတော့နှောင့်နှေးကြံ့ကြာမှုတွေရှိနေတယ်လို့ဝေဖန်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့2019ကြားဖြတ်ရွေးကောက်ပွဲရဲ့အတွေ့အကြုံတွေကိုနမူနာယူပြီး2020ရွေးကောက်ပွဲကိုဒီမိုကရေစီစံချိန်ဆိုင်ရာနဲ့အညီကျင်းပနိုင်ဖို့အတွက်အခုကတည်းကစတင်ပြင်ဆင်ထားတင်ပြီလို့လည်းအကြံပြုပါတယ်။ဒီကနေ့မှာပဲ PTLU2 ကို2019ကြားဖြတ်ရွေးကောက်ပွဲကနအူးအစီရင်ခံစာထုတ်ပြန်ခဲ့တဲ့ People Alliance for Credible Election PACE ရဲ့အမှုဆောင်ဒါရိုက်တာကိုဆိုင်းရဲကျော်စွာမြင့်ကို VOI မြန်မာပိုင်းကမဆုမုံကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်ရှင်။
ကျွန်တော်တို့ရုပ်ကပဖြစ်စဉ်ဟာအငြင်းသက်နဲ့ပြီးတယ်ပွန်လင်းမြန်သာမှုအရင်ရက်ထက်ဆိုင်ရယ်ကောင်းလာတယ်လို့ကျွန်တော်တို့ကြံပြင်းပြောလို့ရတယ်။နောက်ပြီးတော့မှကျွန်တော်တို့ချင်းချောင်းမှုတွေမဲမတမမှုလုပ်တာတွေရုပ်ကပဖြစ်စဉ်တစ်ခုလုံးကိုထိခိုက်ရလောက်တဲ့ဖြစ်စဉ်ကြီးကြီးမားမားမျိုးကျွန်တော်တို့မတွေ့ရဘူး။ဆိုတော့ဒီဖြစ်စဉ်ဟာကျွန်တော်တို့ပြောမယ်ဆိုတာကောင်းမွန်တဲ့ရုပ်ကပဖြစ်စဉ်နဲ့ကျွန်တော်တို့တုံ့တက်လို့ရပါတယ်။
အရှင်ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုနဲ့စိတ်ပါဝင်စားမှုပေါ့နော်ကြားဖြတ်ရွေးကောက်ပွဲပြန်ပြီးတော့လစ်လက်နေရာတွေမှာဝင်ပြီးရွေးမဲ့ကိုယ်စလဲလောင်းတွေအပေါ်မှာစိတ်ဝင်စားမှုဒီမဲ့သွားပေးရမဲ့နေ့မှာပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ပတ်သက်ပြီးတော့ကဘယ်လိုများလေ့လာတွေ့ရှိပါလဲရှင
်ကြားဖြတ်ရွေးကောက်ပွဲရှိအောင်တည်လာလို့မေးထားမှာတည်ရတဲ့အချိန်ကိုနဲတာတွေ့တယ်နဲဆိုရင်မကြောက်ဘူးတဝက်ကြော်လို့ပဲရှိရပါဘောနောက်တစ်ခါကျတော့မဲသာထဲ့မလားလို့မေးတဲ့အခါမှာမဲထဲ့မယ်လို့ပြောရဲ58ရာခိုင်နှုန်းပဲရှိရအဲဒီတော့မဲတကယ်လာထဲ့တဲ့ရာခိုင်နှုန်းကမဲထဲ့မယ်လို့ပြောရဲ့ရာခိုင်နှုန်းနဲ့ကျွန်တော်တို့နည်းရဲသဘောမျိုးတွေ့ရတယ်ကျွန်တော်ပြည်သူလူထုကရွေးကောက်ပွဲနဲ့ပတ်သက်ရင်ဒီ2015တက်ဆိုင်2019ကနည်းတယ်ဆိုတော့ညင်းစရာမရှိပါဘူးပြီးတော့ကျွန်တော်ရွေးကောက်ပွဲနေ့ကိုစောင့်ကြည့်တယ်လူ600နဲ့မဲယုံ300ပေါ့မဲယုံ300ကိုကျွန်တော်ကြာမန်းနည်းနဲ့ရွေးပြီးတော့မှကျွန်တော်တို့ဟိုစောင့်ကြည့်တယ်အဲ့ဒါပြီးတော့ဒီနေ့ခုနကပြီးတော့ကျွန်တော်ခုနကပြောတဲ့မဲရလက်ပြည်သူရဲ့ဖြစ်စဉ်ကိုမြို့နယ်ကော်မရှင်အဖွဲ့ကွဲကြီးမှာပြောနေမှာကျွန်တော်တို့စောင့်ကြည့်နေတယ်အဲ့ဒါတော့ကျွန်တော်တို့ဒီကြားချက်မှာကျွန်တော်စောင့်ကြည့်ရဲ့ဖြစ်စဉ်တွေပေါ့လေဆိုထူးခြားခြားကတော့ကျွန်တော်တို့ဟိုအသေးမွားလေးတော့ရှိပါဥပမာပြောကျွန်တော်တို့မဲလာထဲဖို့လာတဲ့အခါမှာကျွန်တော်နာမည်မဲစင်းရင်မှာနာမည်ဒီပါရတဲ့မလို့ပြန်သွားတဲ့လူတယောက်ကနေ10ယောက်ကြာလောက်ရှိရဆိုရဟာကမဲယုံတည်းရဲ့25ရာခိုင်နှုန်းမှာရှိရဆိုတာမျိုးတွေကျွန်တော်တို့တွေ့ရတယ
်ဟုတ်ကဲ့အခုဒီတစ်ခေါက်ကြားဖြတ်ရွေးကောက်ပွဲကအရင်2015ရွေးကောက်ပွဲတော့ဆိုရင်မဲမတမာမှုတွေဖြစ်မှာမျိုးမဲလိမ်မှာမျိုးကိုမဲဆန္ဒရှင်ပြည်သူတွေကတော်တော်များများစိုးရိမ်မှုတွေရှိခဲ့တယ်ဗောနော်အဲ့တော့နောက်ဆုံးမဲစင်းရလက်ထွက်တဲ့အထီကိုတေချာအောင်တိကျအောင်နောက်ဆုံးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအတိအကျထုတ်ပြန်တော့မှာပဲဒီရလက်ကအတည်ပြုတဲ့ဟာမျိုးရှိတော့ဒီကြားဖြတ်ရွေးကောက်ပွဲမှာရောအဲ့လိုမျိုးစိုးရိမ်မှုတွေရှိတာကြားမိပါလားနောက်အဲ့လိုစိုးရိမ်မှုတွေရှိလောက်အောင်ရောဒီလိုအဲ့ဒီမဲယုံနေမှာမတမာမှုတွေလောက်တာမျိုးကိုလေ့လာတွေ့ရှိတာမျိုးရှိပါလားရှင
်အဲ့ဒါမျိုးတော့မရှိဘူးကြားပြေကောက်ပွဲမှာကျွန်တော်စက်တန်းကောက်တာကိုမြို့နယ်နဲ့တနက်မြို့နယ်မှာမဲဆန္ဒရှင်တွေဟိုမေးရဲမေးခွန်းကပါလဲဆိုတော့ဒီကြားပြေကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ပူပန်တာတွေရှိသလားလို့မေးတဲ့အခါမှာကျွန်တော်လူအများစုဖြစ်တဲ့80ရာခိုင်နှုန်းကျွန်တော်နဲ့80ရာခိုင်နှုန်းကြော်ကြော်နေပါကလားကျွန်တော်တို့ဒီကြားပြေကောက်ပွဲနဲ့ပတ်သက်လို့တို့အနေနဲ့ဘာမှစိုးရိမ်ပူပန်စရာမရှိဘူးလို့ကျွန်တော်တို့ဟိုဖြေတာရှိတယ်ခုရွေးကောက်ပွဲကော်မရှင်ကိုကြည့်ရဆိုရင်အရင်ရွေးကောက်ပွဲကော်မရှင်ရဲ့စင်ခေါ်မှုကကျတော့ပြည်သူလူထုကရွေးကောက်ပွဲကော်မရှင်ရဲ့ဖြစ်စဉ်ပေါ်မှာယုံကြည်မှုအားနဲ့ဒါအရင်ရွေးကောက်ပွဲကော်မရှင်ရဲ့စင်ခေါ်မှုကသူအဲ့ဒါကိုဟိုကြည့်ကြည့်တိစောက်ခဲ့ရတယ်။ဒါဒီကော်မရှင်ရဲ့အားသာချက်ကကျတော့ပြည်သူလူထုကသူတို့ပေါ်မှာကျွန်တော်တို့ဟိုဒီဝေဖန်မှုခုယုံကြည်မှုကိုကျွန်တော်တို့2015လောက်ကျွန်တော်တို့ပြလာပြီးတော့မတွေ့ရဘူး။ဆိုတော့ဒီပေါ်မှာမူတည်မှုကဆိုရင်သူတို့တက်ကစင်ခေါ်မှုကပါလဲဆိုတော့2020ရွေးကောက်ပွဲမှာဒီကော်မရှင်အနေနဲ့ရွေးကောက်ပွဲကိုတိချက်ပုံကောင်းအောင်ဘယ်လိုလုပ်နိုင်မလဲဒီမိုကရေစီစံနှုန်းအနေနဲ့ပြည်အောင်ဘယ်လိုလုပ်နိုင်မလဲဆိုတဲ့ဟာဒါသူတို့အတွက်စင်ခေါ်မှုပဲ
ခုဒီကြားဖြတ်ရွေးကောက်ပွဲမှာကိုဆိုင်းရဲကျော်စွာမြင့်တို့လေးလာတွေ့ရှိခဲ့တဲ့ဒီစောင့်ကြည့်ခဲ့တဲ့အတွေ့အကြုံတွေအများလာမဲ့ဒီ2020ရွေးကောက်ပွဲကြီးအတွက်ကဘယ်လိုများတက်ဆိုင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီမဲဆန္ဒမှာဝင်ပြီးပြိုင်မဲ့ကိုယ်စားလှယ်တွေအတွက်ကဘယ်လိုများအကြံပေးချင်တာရှိပါလဲရှင
်အဓိကတော့ကျွန်တော်တို့ဒီကော်မရှင်ကအခု2015ရွေးကောက်ပွဲအပြီးမှာအခုတက်လာတဲ့အစိုးရကခန့်ထားတဲ့ကော်မရှင်ပေါ့လေဒီကော်မရှင်ကိုယ်တိုင်ကလည်းဒီအသုံးပြုနေတဲ့ကျွန်တော်တို့ဥပဒေတွေအားလုံးက ကျွန်တော်အရင်ဥပဒေကြီးပဲလေ2008ခြေကဥပဒေနဲ့တူပေါ်လာတဲ့ဥပဒေကြီးပဲဆိုတော့ဒီဥပဒေမူပေါင်းလေးကိုအဲ့တော့ကျွန်တော်တို့ကျင်းပရတာကျွန်တော်2020မတိုင်ခင်မှာအကုန်လုံးမဟုတ်တော့မှဒီရုပ်ောက်ပွဲကိုပို့ပြီးတော့မှပုံလင်းလာအောင်ပို့ပြီးကောင်းလာအောင်လို့ပို့ပြီးအရေးကြီးတဲ့ပြင်ဆင်မှုတွေဥပဒေမူပေါင်းတွေတကယ်တုံးသက်တာကျင်းပလို့ရအောင်စာမန်လူလည်းနားလည်မယ်ကော်မရှင်အဖွဲ့ဝဲဝင်တွေကိုလည်းနားလည်မယ်အဲ့လိုဟာမျိုးဖြစ်အောင်ကျွန်တော်တို့ပြန်လည်တုံးသက်ဖို့လိုမယ
်တချို့နေရာတွေမှာပြည်ထောင်စုရုပ်ောက်ပွဲကော်မရှင်ဘက်ကပညာပေးမှုအားနည်းခဲ့တယ်လို့ပြောတယ်အထူးသဖြင့်ဒီဈာဖြတ်ရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့ဗောနော်ဘလို့များတုံးသက်မိပါလဲရှင
့်ပြည်ရှိရရတော့မဲဆန္ဒရှင်ပညာပေးလုပ်ငန်းကလည်းတော့အမှန်ပဲကော်မရှင်ကိုယ်တိုင်လည်းကျွန်တော်လုပ်တဲ့နေရာတိုင်းလုံးနေတော့လုပ်တော့လုပ်ပါတယ်ဒါပေမဲ့တချို့ဝေးလံတဲ့နေရာမျိုးတွေမှာမရောက်ရင်နောက်ပြီးတော့မှကျွန်တော်တို့ဒီမဲဆန္ဒရှင်ရဲ့ပြည်ပညာပေးလုပ်ငန်းရဲ့လုပ်ပုံကံပုံတွေကလည်းရိုးတာလည်းပါတာပေါ့လေသူတွေကစိတ်မဝင်စားဘူးအထူးသဖြင့်ကြားစိတ်ကောက်ပွဲလို့လူကငကိုရဲစိတ်မဝင်စားတဲ့အပြင်နိုင်ငံရေးပါတီတွေထုံပြီးလကောက်မယ်နိုင်ငံရေးပါတီတွေကကိုယ်မဲလာထဲမဲ့သူကိုမဲလာထဲတင်အောင်ဝိုင်းပြီးတော့မှမဲဆန္ဒရှင်ကတိုက်တွန်းတာမျိုးကိုစီစီရောက်ဖြစ်အောင်မလုပ်နိုင်ကြဘူးလို့အကြံဉာဏ်ပြောလို့ရပါတယ်
ကျေးဇူးအများကြီးတင်ပါတယ်ကိုဆိုင်ရဲကြော်စွာမြင်အခုလိုဖြစ်ပြီးဟုတ်ကဲ့ပါရှင်
ဟုတ်ကဲ့ဟုတ်ကဲ့